ခုတော့နေပြည်တော်ဘက်ကသတင်းစာရှင်းလင်းမှုအကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပါအာဏာ၃ရက်ခွဲဝေဆောင်ရွက်မှုတွေရောထွေးမှုတချို့ရှိနေတာကြောင့်လွတ်တော်နဲ့အစိုးရကြားအစင်မပြေမှုတချို့ရှိခဲ့ပြီးတော့ဒါဟာဒီမိုကရေစီကူးပြောင်းမှုအတွက်အားနည်းမှုတွေဖြစ်သွားစေတယ်လို့ပြည်တော်စုလွတ်တော်ရဲ့နာယကသူရဥရွှေမန်းကပြောဆိုပါတယ်။နဗမအချိန်မြောက်လွတ်တော်ဆွေးနွေးမှုတွေပြီးဆုံးကနေပြီးမှနေပြည်တော်ပြည်သူလွတ်တော်အဆောက်အုံမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူရဥရွှေမန်းကအခုလိုပြောခဲ့တာပါ။ဒီသတင်းစာရှင်းလင်းပွဲကိုတက်ရောက်ပြီးတော့သတင်းယူခဲ့တဲ့ကိုတားညုံဦးကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဥပဒေပြည့်ရေးအာဏာကိုတာဝန်ယူရတဲ့လွှတ်တော်တရားအနေနဲ့ဥပဒေပြည့်ရေးဆောင်ရွက်တဲ့နေရာမှာတိကျလွတ်လပ်တဲ့သဘောမရှိဘဲနဲ့အုပ်ချုပ်ရေးပိုင်းကဝင်ရောက်စွပ်ဖက်တာမျိုးတွေရှိတာကြောင့်လွှတ်တော်နဲ့အစိုးရကြားမှာအဆင်မပြေမှုတချို့ရှိခဲ့တယ်လို့ပြည်တော်စုလွှတ်တော်နိုင်ငံကသူရဥရွှေမန်းကပြောပါရယ်။အခြားနိုင်ငံဥပမာတွေအထူးဖြစ်တော့ဒီအမေရိကန်ပြည်တော်စုနဲ့ဗြိတိန်နိုင်ငံတို့ရဲ့လွှတ်တော်လုပ်ငန်းတွေနဲ့ရှင်လို့ရှိရင်မြန်မာနိုင်ငံကအုပ်ချုပ်ရေးလွှတ်တော်တရားစီရင်ရေးဆိုတဲ့ဒီအာဏာ၃ရပ်ပိုင်းမှာရောထွေးမှုတွေရှိတယ်လို့သူရဥရွှေမန်းကပြောပါရယ်
။အဲ့ဒီစနေခါရီကဒီနေ့ဒီမျိုးကနေပြင်ဆင်တာတို့ပြောပြောနေတဲ့နော်တရားစကားတို့မလို့ရင်ခေတ်စကားနဲ့တူတယ်အဲလွတ်တော်နဲ့နော်အစိုးရဖွဲ့နေပုတ်တိုင်းပြည်များနေတယ်အစိမ်းပြည်များနေတယ်အဲ့ဒီစနေခါချပေးတဲ့ပုံစံကမှာဖြစ်နေတယ်အကယ်လို့ဒါအမေရိကန်စနစ်လိုကိုယ်ကအမေရိကန်ပုံစံမျိုးဟုတ်လားတခါလေးချထားမယ်ဆိုလို့ရှိရင်တော့ပြတ်တယ်ကျွန်တော်ကတော့လိုရင်းနဲ့ဥပဒေတော့အခုချိန်လိုရင်းနဲ့ဥပဒေပြည်လဲမှာအမေရိကန်နိုင်ငံတဲ့အဲလိုဒီပေါ်မူတည်ပြီးတော့အထုတ်ပေးကြတယ်ဗျာပုံစံကြီးတွေစားရည်
နောက်ဒီလက်ရှိဖွဲ့စည်းပုံအတွင်းမှာပဲအာဏာခွဲဝေရေးမှာဥပဒေပြည်ကိစ္စဟာလွတ်တော်ကိုလုတ်ပိုင်ခွင့်အပြည့်ပေးထားတယ်လို့တော့ထောက်ပြပါတယ
်ဖွဲ့စည်းပုံချင်အောင်ဥပဒေပုံမှန်17ကာကြီးမှာဒါကဥပဒေပြည်အာဏာပုံချိုးရအာဏာကျဆင်းရအာဏာဒီအာဏာတုံးရကိုတတ်နိုင်တဲ့များပိုင်ခြားတုံးဆွဲအချင်းချင်းပြန်လာနေရောက်နေတယ်လို့ဒီဆိုထားတဲ့ဥပဒေပြည်လုပ်ငန်းတွေကိုကြိုးအားလုပ်ရမယ်ထုတ်တော်ပြန်တော့ထုတ်တော်
အမေရိကန်ပြည်တော်စုဗြိတိန်စတဲ့ဒီမိုကရေစီနိုင်ငံတွေရဲ့လွှတ်တော်နဲ့အစိုးရဖွဲ့စည်းမှုပုံစံတွေကိုဒီသူရဥရှိမန်ကသတင်းတောက်တွေကိုရှင်းပြပြီးတော့လက်ရှိမြန်မာနိုင်ငံဖွဲ့စည်းပုံဟာဒီအကောင်းဆုံးတွေကိုစုစည်းယူခဲ့တာလို့ဆိုပါတယ်။ဒါပေမဲ့လည်းတွားနေတဲ့စနစ်နဲ့မကိုက်တာကြောင့်မလို့ဒီမိုကရေစီအသွင်ကူးပြောင်းမှုမှာအားနည်းခဲ့ရတယ်လို့သူရဥရှိမန်ကဝန်ခံပါတယ်။
အကောင်းဆုံးကူးပြီးတဲ့အခါမှာအကောင်းဆုံးတွေကူးလိုက်ပြီးတဲ့အခါမှာအကောင်းဆုံးတွေကူးထားတဲ့ဆိုတော့ကစနစ်ပုံစံမျိုးလေးကတော့ခက်ခဲတယ်။ဖြစ်နေခြင်းဒီနေ့မြန်မာနိုင်ငံဒီမိုကရေစီအရေးအဝါတွေအခဏလို့အာယောကြီးရှိတယ်ပေါ့ရှိတယ်
ခုဒီခေါ်ယူရတဲ့သတင်းစာရှင်းလင်းပွဲအတွက်မှာတော့လွှတ်တော်နှစ်ရက်ရဲ့လုပ်ငန်းတာဝန်ဆောင်ရွက်မှုတွေဥပဒေပြင်ဆင်ဆောင်ရွက်မှုတွေကိုပြောင်းစုလွှတ်တော်နိုင်ငံကသူရဥရှိမန်ကအဓိကပြောဆိုသွားတာပါလွှတ်တော်အနေနဲ့ဒီ၃နှစ်တာတည်တန်းကာလအတွင်းမှာဥပဒေကြမ်းတော်များများကိုဆွေးနွေးအတည်ပြုခဲ့ပြီးဖြစ်တယ်လို့ပဲတစ်ဖက်မှာလည်းဒီလွှတ်တော်ကော်မတီတွေဟာနေမအားညမအားဥပဒေမူကြမ်းပြင်ဆင်ညှိနှိုင်းမှုတွေကိုဆောင်ရွက်ခဲ့ရတယ်လို့ပြောပါတယ်ပြောင်းစုလွှတ်တ
ော်၃နှစ်နဲ့တစ်ခါကျော်တော်ကာလအတွင်းမှာဥပဒေပေါင်း80နဲ့ဒီလိုကျန်တူပါဒီနေ့ဆက်တော်နေကြာမှာဥပဒေပေါင်း60ဆွေးနွေးအဲ့တော့ပုဒ်တော်လုံးကတော့ကော်မတီကြီးဘာလို့လုပ်နေလဲမသိဘူးနော်တုံ့ရှမ်းမှုတွေလည်းနေတယ်နောက်ဆက်တော်ကလည်းကော်မတီကဖြောက်ကြောင်မှာပြည်နေတာကော်မတီရှိတယ်နော်ကော်မတီပြောမယ်ဆိုရင်ပေါ့တုံ့ရှမ်းမှုတက်ပြောင်းနေနေရတာလို့ပြောဆိုတယ်စတေကွေးတွေပြည်နေတယ်ကော်မတီဘာလို့နေလဲဆိုရတယ်ဒီလိုရှိတာတချို့ဆိုလို့ရှိတယ်ချို့ပေါ်နေတဲ့ညဆယ်နာရီဆက်တင်နာရီဆက်တာတချို့ဆိုညာကြီးရောက်တယ်
ဒီရောက်ရှိပန်းနေနဲ့လွှတ်တော်လုပ်ငန်းတာဝန်နေနဲ့လွှတ်တော်ပိုင်းဆိုင်ရာဥပဒေပြည်ရေးကိစ္စရပ်တွေကိုအဓိကထားပြောပေမဲ့လို့ဒီကြံ့ခိုင်ရေးပါတီကိစ္စနဲ့အခြားနိုင်ငံရေးဆွေးနွေးမှုကိစ္စတွေနဲ့ပတ်သက်ပြီးတော့သတင်းတောက်တွေမင်းများချက်ကိုတော့ရေးရမဖြေခဲ့ပါဘူးဒီလာမယ့်2015ခုနှစ်ရွေးကောက်ပွဲအလွန်ကာလအမြင်နဲ့ပတ်သက်လို့လည်းသူ့မှာအမြင်ပိုင်းဆိုင်ရာရှိထားပြီးဖြစ်ပေမဲ့ထုတ်ပြောဖို့အချိန်မကျသေးဘူးလို့ပဲသတင်းတောက်တွေကိုတုံ့ပြန်ပြောဆိုသွားပါတယ်ခင်ဗျာ
ဒါကတော့ဒီကနေ့နေပြည်တော်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုသားညင်ဦးပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့